ကုမ္ပဏီ Huawei ကတော့လေကမ္ဘာပေါ်မှာ 5G ကိုရဲနဲ့ချိတ်ဆက်နိုင်မဲ့အစွမ်းအထက်ဆုံး smartphone ဆိုပြီးတော့ Mate 30 smartphone တွေကိုပြောထားပြီနော်ကိုသားညုံ
။ဟုတ်တယ်မဆုမြတ်မောကဒီ rethink possibilities ဖြစ်နိုင်ခြေတွေကိုပြန်စဉ်းစားဆိုတဲ့ဆောင်းပုံးနဲ့မိတ်ဆက်ခဲ့တဲ့ Mate 30 Huawei smartphone တွေကအနာဂတ်နည်းပညာတွေနဲ့တွဲသုံးနိုင်စွမ်းရှိတယ်လို့ဆိုပြီးတော့ September 19ရက်နေ့ကမိတ်ဆက်ခဲ့တာဗျ။
This is the first flagship smartphone which is about 5G the dual architecture.It's not only for today, it also supports the computing for future.
5G ကိုရက်နဲ့ချိတ်ဆက်သုံးနိုင်မယ်ပထမဆုံး smartphone အစ်စ်လို့ဆိုပြီးတော့ Huawei ရဲ့အယောင်ဆိုင်ရာအကြီးအကဲ Richard Yu ကဂျာမနီနိုင်ငံ Munich မှာလုပ်တဲ့ဖုန်းသစ်မိတ်ဆက်ပွဲမှာပြောသွားတာပဲ။ဒီ smartphone ကဒီကနေ့အတွက်တင်မဟုတ်ဘူး။အနာဂတ်နည်းပညာတွေအတွက်ပါရည်ရွယ်ထွင်ထားတဲ့ရှေ့ပြေး smartphone လို့သူကဆိုရဲရှင်
။ Huawei ကိုပိုင် computer chip နဲ့လည်ပတ်တဲ့ smartphone အစ်စ်ကိုသူတို့ကအကြီးအကျယ်ကိုအမှုန်းတင်ကြော်ညာပြီးမြဲပုံမှန် Android ဖုန်းတွေလိုမျိုး Google ရဲ့ app တွေမပါတော့တဲ့ဖုန်းသစ်တွေကဝယ်သူကိုဆွဲဆောင်နိုင်ပါမလားဆိုတဲ့မေးခွန်းထုတ်မှုတွေကရှိနေတယ်ဗျ
။ကျုံနဲ့ American ကြားဖြစ်နေတဲ့ကုန်သွယ်ရေးပြဿနာတွေအပြင် Huawei ကုမ္ပဏီကိုပြစ်မှတ်ထားပြီးတော့ American အစိုးရကပိတ်ပင်မှုတွေလုပ်ထားတော့ American နည်းပညာလုပ်ငန်းတွေအနေနဲ့ဒီအစိုးရရဲ့ခွင့်ပြုချက်မရဘဲနဲ့နည်းပညာတွေကိုရောင်းလို့မရတော့ဘူး။အဲ့ဒီအတွက် Huawei ကအသစ်ထုတ်မဲ့ smartphone တွေထဲမှာ Gmail တို့ Google Map တို့ Google Chrome တို့ YouTube တို့လိုမျိုးလူသုံးများတဲ့ app တွေအတွက် Google ကသုံးခွင့် license ကိုမရောင်းနိုင်တော့ဘူး။အရေးကြီးဆုံးကတော့ app တွေကိုဝယ်ခြင်း download လုပ်ခြင်းသုံးတဲ့ Google Play Store ရဲ့ဝန်ဆောင်မှုကိုလည်းပေးလို့မရတော့ဘူးလို့ Google ကပြောထားတယ်လေ
။အဲ့ဒီ app တွေက Android စနစ်သုံးဖုန်းတွေအတွက်အဓိကပဲဗျ။တခုတော့ရှိရဒီ Huawei Mate 30 ဖုန်းသစ်တွေကိုတော့ Android စနစ်နဲ့ပဲလည်ပတ်မယ်လို့တော့ပြောထားတယ်။လောလောဆယ်တော့နောက်ဆုံး version ဖြစ်တဲ့ Android 10တော့ဖြစ်မယ်ဗျ။
Android 10 လို့ပြောပေမယ့်အဲ့ဒါကအခြေခံ Android စနစ်ရဲ့ Android စနစ်တွေက open source ဖြစ်တာမဟုတ်လို့အဲ့ဒါကတော့ဘသူမဆိုသုံးလို့ရတယ် license တွေဘာတွေဝယ်စရာမလိုဘူးဒါပေမဲ့သူ့ phone လိုအပ်ချက်နဲ့လိုက်ပြီးတော့လိုအပ်တဲ့ app တွေဝင်ဆောင်မှုတွေတော့ဘာမှမပါဘူး phone design နဲ့အရေးအသွေးကပြန်နေပေမယ့်လူသုံးများတဲ့ app တွေမပါတာကတော့ပြောစရာဖြစ်မယ်လို့ Android အတိုင်းဝိုင်း Android PID ရဲ့အကြီးတန်း editorStephen Helgert ကပြောပါတယ
် The hardware and the build quality seem super premium also the design is super nice it has built in
When a phone ရည်သွေးကတော့ထိတ်တန်းပါ design ကလည်းအရန်ကောင်းပါတယ် 5G ကိုရဲနဲ့ချိန်နိုင်မယ် camera ကလည်းအများကြီးပိုကောင်းလာပါတယ်ဒါပေမဲ့အားလုံးခြုံကြည့်မယ်ဆိုရင် Google ဝန်ဆောင်မှုတွေကိုဘယ်လောက်ရနိုင်မလဲဆိုတာကိုတော့အားလုံးမေးခွန်းထုတ်နေကြပါတယ
် American နိုင်ငံရဲ့လုံခြုံရေးကြောင့်ဆိုပြီးတော့ American လုတ်ပစ္စည်းတွေနဲ့နည်းပညာတွေ Huawei ကိုမရောဘူး Trump ဆိုရကအခုနှစ် March လမှာမိတ်ထုတ်ခဲ့ပြီးကြတဲ့ကHuawei ကသူ့ရဲ့စီးပွားရေးမထိခိုက်အောင်လို့ကြိုးစားနေပုံရပါတယ်။လက်ရှိရှိနေပြီးသား Huawei smartphone တွေမှာ Google ရဲ့ software တွေကိုဆက်သုံးခွင့် American ဆိုရကယာယီခွင့်ပြုထားပေမဲ့အသစ်ထွက်မဲ့ Mate 30 ဖုန်းတွေမှာတော့သုံးလို့ရမှာမဟုတ်ဘူးဗျ
။လက်ရှိမှာ Huawei ဖုန်းတွေကဒီကမ္ဘာ smartphone ဈေးကွက်မှာဒုတိယနေရာရထားတာကလည်းအဲ့ဒီ software တွေ app တွေကြောင့်ပဲလေ။အဲ့ဒါတွေမပါတော့ရင်တော့ဒီဖုန်းကိုဝယ်ကြတော့မှာမဟုတ်ဘူးလို့ Stephen Helgert ကတော့သုံးသပ်တယ်။
I don't think they're going to buy this thing as easily as they would with Google Play services.
Google Play ဝင်ဆောင်မှုပါတဲ့ဖုန်းလို့တော့လွယ်လွယ်ဝယ်ကြလိမ့်မယ်ကျွန်တော်မထင်ပါဘူး။ဘာကြောင့်လဲဆိုတော့အလုပ်ရှုပ်မယ်လေ။ Google Play ဝင်ဆောင်မှုတွေရအောင်လုပ်နိုင်မယ်ဆိုရင်တော့လိုတဲ့ app တွေတုံးလို့မရဘူးဆိုရင်အဲ့ဒီဖုန်းသုံးတဲ့လူလည်းရှိမှာမဟုတ်ပါဘူး
။ဖုန်းထဲမှာသူပြောသလိုပဲကိုသုံးနေကြ app တွေအလွယ်တကူမပါတော့ဘူး။တုံးချင်လို့ရှိရင် browser ကနေအဆင့်ဆင့်သွားပြီးတော့တုံးလို့ရအောင်တော့လှုပ်ချင်လှုပ်လို့ရမယ်။ဒါပေမဲ့အလုပ်ရှုပ်တဲ့လူတိုင်းလည်းလှုပ်ချင်မှလှုပ်တတ်မှာလေ။အလွယ်တကူတုံးလို့မရတာကအတားအဆီးတစ်ခုဖြစ်တယ်လို့ Tech Magnet နည်းပညာကုမ္ပဏီက Stephen Varenga ကတော့ယူဆတယ်
။ So for me I use all the Google services for my business because I work basically on YouTube all the time and if I don't have an app
ကျွန်တော်လှုပ်တဲ့ Google ဝင်ဆောင်မှုတွေအားလုံးကိုသုံးရပါတယ်။ YouTube ဆိုရင်တစ်ချိန်လုံးသုံးနေရတော့ YouTube app မရှိဘူးဆိုရင်တခါသုံးချိန်တိုင်းအင်တာနက် browser တွေကနေတဆင့်သွားရပါတယ်အချိန်ကုန်ပါတယ်ကျွန်တော်တို့ကလိုတဲ့ app တွေထည့်လို့မရဘူးဆိုရင်တော့ဒီဖုန်းကိုသုံးပြမှာမဟုတ်ပါဘူ
း Huawei ဖုန်းတွေကိုအာရှနဲ့ဥရောပမှာ Samsung ဖုန်းတွေပြီးလူသုံးအများဆုံးပဲကိုသားညုံရအဲ့ဒါကြောင့်လဲ Mate 30ဖုန်းသစ်ကို Germany မှာမိတ်ဆက်တာလေဥရောပတလွားမှာ Huawei smartphone သုံးတဲ့သူကတန်း900လောက်ရှိတယ
်လောလောဆယ် Google app တွေ Google ဝန်ဆောင်မှုတွေမပါတော့တဲ့ Huawei ဖုန်းသစ်တွေကိုကောင်းကောင်းကြော်ညာနိုင်တော့မှဝယ်သူတွေကိုဆွဲဆောင်နိုင်လိမ့်မယ်လို့လိလာသူအတော်များများကထောက်ပြနေကြတယ်မဆုမမော။ Huawei ကဒီ Mate 30 smartphone ကိုမိတ်မဆက်ခင်သူတို့ကိုယ်ပိုင်လုပ်တဲ့ chipset ကိုလည်းရင်ပွဲထုတ်ခဲ့သေးရဲ့ဗျ
။ Kirin 990 လို့နာမည်ပေးထားတဲ့ဒီ chipset processor က Huawei ဖုန်းသစ်တွေရဲ့အုံနောက်လို့ပြောရမှာပါ။ Kirin 990 chipset ကလက်မကွန်လောက်ပဲရှိပေမဲ့ဖုန်းတစ်ခုလုံးရဲ့စွမ်းဆောင်ရည်ကအဲ့ဒီ chipset ပေါ်မှာအခြေခံတယ်လေ။ battery အစားသက်သာတဲ့ download လုပ်နိုင်တဲ့နှုတ်မြန်တဲ့AI ဉာဏ်ရည်တုမှတ်နိုင်တဲ့အပိုင်းကလည်းကောင်းတယ်စသဖြင့်အင်မတန်အစွမ်းထက်တယ်လို့ Huawei ကတော့ကြေညာထားတာပဲ
chip set တွေအပါအဝင်ဖုန်းထဲမှာသုံးတဲ့ hardware တွေကို American company တွေစီကနေဝယ်စရာမလိုအားကိုးစရာမလိုအောင်လို့ Huawei ကသူတို့ကိုယ်ပိုင်ထွင်ထားတော့ပါ Harmony ဆိုတဲ့ operating system စနစ်ကိုလည်းထွင်နေတယ်မဟုတ်လားဗျ
Harmony ကတော့အဆင်သင့်မဖြစ်သေးလို့လောလောဆယ် Android စနစ်ကိုပဲသုံးအောင်မယ်လို့ Huawei ကတော့ပြောထားတယ်။နောက် Kirin 990 chipset ကို Huawei by High Silicon Semiconductor Company ကထွင်တာ။အဲ့ chipset ထဲမှာသူများတွေမိုဘိုင်းခွင့်လုပ်ထားတဲ့နည်းပညာတွေပါနေတော့ပြဿနာရှိနိုင်တယ်လို့ Mobile Geeks နည်းပညာသတင်း website က Nicole Scott ကအခုလိုပြောတယ်ရှင်
။ So even though Huawei has designed this processor themselves from the ground up, it's using patents from global companies like Arm, who's a UK-based
processor ကို Huawei ကအစဆုံးထွင်နေဆိုရင်တောင်နိုင်ငံတကာကုမ္ပဏီတွေရဲ့ processor ပုံစံတိဆောက်ပုံတွေကိုသုံးထားတာပါ။ Britain အခြေစိုက် AIM ကုမ္ပဏီရဲ့ processor ပုံစံတိဆောက်ပုံနည်းနည်းယူထားတယ်။ American ပုံစံတချို့လည်းယူထားတယ်။အဲ့ဒါကြောင့်အခု Kirin လည်းပြဿနာဖြစ်နေပါတယ်
။အမေရိကန်စိုးရရဲ့ပိတ်ပင်မှုတွေကြောင့်အခက်ကြုံနေရတဲ့ Huawei ကအမေရိကန်မှာမဟုတ်တဲ့တခြားဈေးကွက်တွေမှာသူ့ရဲ့ smartphone တွေရောင်းအောင်ကောင်းလို့သူ့ကိုယ်ပိုင်နည်းပညာသစ်တွေနဲ့ကြိုးစားနေပေမဲ့ခုလိုဒီပုံဆိုရင်တော့ခက်မယ်ထင်တယ်မဆွေမော
။အဓိကကတော့ Android စနစ်သုံးဖုန်းတွေကိုကိုင်တဲ့သူတွေအတွက် Android စနစ်ရဲ့ဒီအခေယာကျတဲ့နည်းပညာတွေဝန်ဆောင်မှုတွေကိုသုံးခွင့်မရဘူးဆိုရင်တော့ဖုန်းဒီဇိုင်းကဘလောက်ပဲကောင်းကောင်းအောင်မြင်နိုင်ပါမလားဆိုတာကတော့စောင့်ကြည့်ရမှာဖြစ်ပါတယ်ရှင်။